ဆရာဦးညွန့်ဦးမြင့်ခင်ဗျာပြီးခဲ့တဲ့ရက်ပိုင်းကပေါ့လေဒီမွန်ပြည်နယ်ဘက်ကိုဝန်ကြီးဦးအောင်မြင့်ခီးထွက်ရမှာပေါ့လေမွန်ပြည်သက်ပါတီဥက္ကဋ္ဌနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရလို့ပါ
Okay
ဘလို့အကြောင်းအရာတွေများဆွေးနွေးပြခဲ့တယ်လည်းသိပါစေခင်ဗျာ
ဒီခါကတော့ဒီနည်းနည်းနဲ့ကျွန်တော်ဒီ၄နှစ်လောက်လောက်လာတဲ့ MCA သဘောတူညီချက်ကြီးရဖို့အတွက်ကိုကျွန်တော်ဆောင်ရွက်တဲ့အခါမှာဒီစိုင်းနာကောင်းဆောင်ဒီကိုကျွန်တော်ပုံကြီးရှင်းပြဖို့လိုအပ်တယ်လို့ဒီညဆုံးဖြတ်တဲ့အတွက်ကျွန်တော်မွန်ပြည်နယ်ကိုခီးထွက်တာဖြစ်ပါတယ်ဒီမွန်ပြည်သက်ပါတီနေနဲ့တောင်ပိုင်းအချက်မှရှိနေတဲ့အခါမှာဥက္ကဋ္ဌနိုင်ထွန်းမွန်လေးပုံမှန်လေးပြောမင်းနေနဲ့ဒီမှာတော်ရင်ကြည့်တဲ့အတွက်ဥက္ကဋ္ဌကြီးကိုလည်းသွားပြီးတော့တွေ့ရင်းနဲ့မွန်ပြည်နယ်မှာရှိနေတဲ့ကျွန်တော်ပြောတော့ပါကဒီခြေကြီးပါကြီးတွေလည်းတစ်ခါတည်းဒီတွေ့ဆုံနဲ့ရှင်းပြတဲ့ခါလေးကျွန်တော်လုပ်ပါလိမ့်မယ
်ဒီ NCA လက်မှတ်ထိုးဖို့အတွက်ကိုပေါ့လေပြည်တော်စုညီညွတ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကတော့ဒီလာမယ့်အောက်တိုဘာလလယ်လောက်လုပ်ဖို့အတွက်ကိုမှန်းထားတာဘယ်လောက်များတည်ကြနိုင်မှုရှိမလဲခင်ဗျာ
ကျွန်တော်တို့ပြမချင်တာတော့စပိုင်းနဲ့ဆွေးနွေးပြီးတဲ့အခါမှာပြုပက္ခဏီမှာသဘောတူညီနိုင်တဲ့လက်မှတ်ရေးထိုးတဲ့ရက်ကိုသတ်မှတ်ပေးနိုင်မယ်လို့ကျွန်တော်တို့ကမျှော်လင့်ခဲ့ပါတယ်။ဒါပေမဲ့လည်းတိုင်းပါတွေတက်ကနေကြည့်တော့သူတို့ပြန်ပြီးတော့ဒီတိုင်းသားစိတ်ကြီးကိုယ်စားလှယ်တွေကိုပြန်ရှင်းပြပြီးတော့သူတို့ဒီသဘောထားတွေနောက်ဆုံးရယူမယ်လို့ပြောတဲ့အတွက်ဒီ28 29 30မှာတိုင်းသားကောင်းဆောင်တွေအနေနဲ့ပြန်လည်တွေ့ဆုံဖို့အတွက်ကိုကျွန်တော်တို့အစိုးရတက်ကနေကြည့်တော့ခွင့်ပြုခဲ့ပါတယ်။အောက်တိုဘာလလည်းဆိုတာလည်းကျွန်တော်တို့ UNFC ရဲ့ကောင်းဆောင်လေးဖြစ်တဲ့ကယ်ဝူတုကပြည်သူ့အန်ဘန်လာနီပြည်သူ့သမ္မတကိုဒီရက်ကိုသူထိုးချင်ပါတယ်လို့သမ္မတကြီးကိုမြစ်တရခံနေအတွက်သမ္မတကြီးကလည်းဒါအစည်းအဝေးရည်ညွှန်းနိုင်ပေးပါတယ်ပထမတော့သူတို့နေ့ရက်နဲ့၃ရက်လောက်ဝန်းကျင်မှာထိုးချင်တယ်ဒါကအစိုးရဘက်ကစန္ဒပါဒါပေမဲ့လည်းတိုင်းသားတွေဘက်ကနေပြီးတော့ဒုတိယပတ်ဆိုတာဒါတိုင်းသားတွေသတ်မှတ်တဲ့ရက်ဖြစ်ပါတယ
်ကျွန်တော်တို့မနေ့ကတော့ဒီဥနိုင်ရန်သားနဲ့မေးတဲ့အချိန်တော့ဒီ NCA လက်မှတ်ထိုးဖို့အတွက်ကသူတို့တွေနဲ့ယတိပြတ်မဆုံးဖြတ်နိုင်သေးဘူးပေါ့လေအစိုးရကနေပြီးတော့15ဘွဲ့လက်မှတ်ထိုးမယ်လို့ပြောထားတယ်ဒါပေမဲ့သူတို့18ဘွဲ့စလုံးပါဝင်ရေးကိုတောင်းဆိုထားတယ်လို့သူတို့ဆိုထားတယ်ခင်ဗျအဲ့ဒါဖြည့်ရှင်းနိုင်မဲ့နီလန်းပေါ့လေဘာတွေများဖြစ်လာနိုင်မလဲဗျ
ဒီဖြစ်ခဲ့ရစေရေသဘောတူညီချက်စာချုပ်မူကြမ်းကိုဆရာနိုင်ငံတော်ဦးဆောင်မင်း NCCC နဲ့ UPWC ကြားထဲမှာမူကြမ်းအပြီးသက်ကိုလည်းကျွန်တော်အပြည့်အစုံပြည့်လက်မှတ်ရေးထိုးထားတာလည်းရှိပါတယ်ဒါပေမဲ့လည်းဒီလွန်ကြီးတဲ့ဒုက္ခရဲ့ပြည်နိုင်ငံသားရဲ့ဆန္ဒတော့ကျွန်တော်လည်းမပြောတတ်ဘူးခင်ဗျ All inclusive ဆိုတာသူ့အချိန်နေနဲ့အချိန်ကာလမှာလိုက်ပြီးတော့ဂျုံဖွဲ့တွေလည်းနောက်ပိုင်းမှာဆောင်ရွက်ရမယ့်ကိစ္စတွေရှိပါတယ်ဒီမှာအဖြစ်ကျွန်တော် ANC တို့ WNO တို့ LGU တို့ဆိုရင်ကျွန်တော် UWS ကိုမိုင်းလာတို့ကျွန်တော်အဖွဲ့တွေလည်းပို့ပြီးတော့အခွင့်အရေးကိုသမ္မတကြီးကနေပြီးတော့ပေးလိုက်ကြအောင်ဒီစက်တင်ဘာ2ရက်နေ့ကပြည်ရေးမှာဒီသမ္မတကြီးရဲ့စေတနာရဒီဖွဲ့တွေကတော့စိုက်ပွဲမဖြစ်တဲ့အတွက်ငွေငွေဆွေးနွေးပွဲကိုဆွေးနွေးဖို့ပြင်နေလို့သူတွေလည်းပြောပါတယ်ဆန္ဒရန်ဒါတွေတောင်းဆိုနေတဲ့အချက်လက်တွေကကျေတန်းဒုတ်တင်လှုပ်ထိုက်တဲ့အခါမှာကျွန်တော်နှစ်ဖက်မှာအစိုးရရဲ့လျော့မှုကတော့တတော်ကိုများနေပြီဆိုတော့လေတနင်္ဂနွေသားတို့အနေနဲ့သတိပြုတယ်လို့ကျွန်တော်ကတော့တူးရကျွန်တော်မြင်ပါတယ်တချို့တိုက်ပွဲမဖြစ်တဲ့အခွင့်အရေးလေးတွေမှာတိုင်းနယ်လည်းတိုင်းအခွင့်အရေးတွေမှာဒီနိုင်ငံတော်ဘက်ကလည်းမှအဖြစ်ဒီအခွင့်အရေးတွေကိုအမျိုးသားပြည်လည်ရင်ကြားစီရင်ဆိုတဲ့ဒီဘောနေကြည့်ပြီးတော့အားလုံးပါဝင်နေအောင်ကြိုးစားနေတာဖြစ်ပါတယ်ဒီမှာခြံထားမယ်လို့သမ္မတကြီးကလည်းမပြောပါဘူး
ဒီ NCA လက်မှတ်ထိုးဖို့ဖြစ်သွားမယ်ဆိုလို့ရှိရင်လည်းအဲ့ထဲမှာကြံခဲ့တဲ့အဖွဲ့တွေမပါသေးဘူးဆိုရင်တောင်မှဒီအဖွဲ့တွေအတွက်ကိုပေါ့လေနိုင်ငံရေးရအမှတ်ကဏ္ဍရှိဖို့စစ်ရေးရအမှတ်ကဏ္ဍရှိဖို့သူတို့တွေကနေပြီးတော့ထပ်ပြီးတောင်းဆိုထားတာမျိုးတွေလည်းရှိတယ်ဗျအဲ့ဒါရောအခြေအနေဘယ်လိုများရှိမလဲဗျ
တိုင်းနာကောင်းဆောင်တွေတောင်းထားတဲ့ချက်လက်တွေနဲ့သမ္မတကြီးအနေနဲ့အမှတ်ခံချက်ပေးတယ်လို့လည်းကျွန်တော်ဒီလိုပဲနားလည်ပါတယ်ဟိုအစီအစဉ်တစ်ခုလုံးလိုက်တခါတောင်းဆိုချက်တွေထပ်တိုးလာလိုက်တောင်းဆိုချက်တွေထပ်တိုးလာလိုက်ဆိုရင်ပြည်သူတွေရဲ့တန်တရားကြီးဒီတိုင်းနာကောင်းဆောင်တွေကများဒီငင်းငင်းကိုမလို့လာဘူးဆိုတဲ့အခါမျိုးလည်းဒီ UPW စစ်တပ်ကမဖြစ်ဖြစ်စေချင်ဘူးဆိုတော့ကျွန်တော်နားလည်တယ်အဲ့တော့ကြောင့်လည်းအစိုးရဘက်ကတော့အသက်နိုင်ဆုံးအမှတ်ခံချက်ကိုပဲဒီပြီးမှဖြစ်တယ်ထိုးပြီးဖြစ်စေမထိုးပြီးဖြစ်စေဒီဖွဲ့တွေရဲ့ဒီအမှတ်ခံချက်လေးအပြည့်အဝပေးသွားမယ်။ဘယ်ငယ်ကြီးအမှတ်ခံချက်ကိုလည်းပေးသွားမှာဖြစ်ပါတယ်။ဒီနေ့လက်မှတ်ထိုးလိုက်တဲ့အခါမှာအမှန်ဖြင့်စက်ကွန်တီကိစ္စလိုဟာမျိုးကတော့ကျွန်တော်မတရားတင်ဥပဒေအရနေပြီးတော့လက်မှတ်ထိုးတဲ့အဖွဲ့တွေရတဲ့အစိုးရအနေနဲ့ပြုတ်ပေးသွားမယ်လို့ဆိုတဲ့ဟာမျိုးကဝင်းနီယောင်မြတ်တော်လည်းသူအင်းမကောင်းဆောင်တွေနဲ့တွေ့တဲ့အချိန်မှာသူရှင်းပြပါတယ
်။ဒီလက်တလောပေါ့လေရှမ်းဘက်မှာရောကချင်ဘက်မှာရောတိုက်ပွဲတွေကလည်း RCSS 2နဲ့ဖြစ်နေတဲ့နောက် KIU နဲ့လည်းဖြစ်နေတယ်NCA လက်မှတ်ကလည်းခြေလာလေလောက်မှာထိုးမယ်လို့လည်းအစိုးရဘက်ကလည်းပြောနေတယ်ဆိုတော့အဲ့တော့အခြေအနေကဘယ်လိုများရှိနိုင်မလဲ?ဆရာဘယ်လိုများသုံးသပ်ချင်ပါလဲဗျာ?
ကျွန်တော်အမြင်ကတော့ NCA ဆိုတော့နှစ်ဖက်စလုံးလိုက်နာနဲ့စီမံစီကံတွေနှစ်ဖက်စလုံးကပြည်ပြည့်တဲ့စာချုပ်ဖြစ်ပါတယ်။အခုလေဒီကျွန်တော်တို့ RCSS နဲ့ဖြစ်တဲ့ကိစ္စတွေလည်းအောက်ပိုင်းမှာရောတော့ဒီဟာမှုစတိုင်းမှုစတွေမှာလည်းနှစ်ဖက်ဆွေးနွေးနေပြီးဆိုတာပြည့်တဲ့အတွက်ဖြစ်ပွဲတွေကမရှိတော့ပါဘူး။ တော့လည်းကင်ချာတူရတယ်ဒါလည်းကိပ္ပိတကရီယာဖြစ်နိုင်ပါတယ်။အင်စီလက်မှတ်ထိုးတဲ့အခါမှာဒီစာချုပ်ကြီးမှာဒါတိုင်းရင်းသားတွေပြင်ပြထားတဲ့စာချုပ်အဲ့ဒါကိုအစိုးရနဲ့လက်ခံပေးထားတဲ့စာချုပ်မှာမထက်ဆောင်ကြည့်ရေးအဖွဲ့တွေကဒီကနေပြီးဖွဲ့စည်းသွားမယ်ဆိုတဲ့အတွက် NCA ဒီနှစ်ဖက်စလုံးအတွက်အာမခံချက်ရှိတဲ့နှစ်ဖက်စလုံးလိုက်နာရမယ်စာချုပ်ဖြစ်တဲ့အတွက်ဒီစာချုပ်ကနေပြီးတော့ကျွန်တော်တိုင်းပြည်ရဲ့ငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်ပြင်ကြားစီရင်ရဲ့ပထမအကျင့်သွားနိုင်တယ်လို့ထင်ပါတယ်ဗျ။
ဆရာဦးညိုမြင့်အခုလိုဖြေကြားပေးတာကျေးဇူးများကြီးတင်ပါတယ်ဗျ။
โอเคเจซุติมาเลยครับ